စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ခဲ့တဲ့သခိုင်းတိုင်းကလေးမျိုးအနီးကနှချောင်းနှမြောင်းချောင်းကဆောက်တဲ့ကြီးရွာတွေမှာစစ်ကောင်စီတပ်တွေတက်ဆွဲထားပြီးတော့ခြောက်ဖွေဖမ်းဆီးတာတွေကိုလုပ်နေပါတယ်။ဒါပြင်နေနေမိရှုခံရတဲ့မကွေးတိုင်းနန်းခါကြီးရွာကဘေးလူရထွက်ပြေးပုန်းခူနေကြသူတွေစေဝါအခက်ခဲကြောင့်တကြီးရွယ်ကိုတချို့လည်းတည်ဆုံးခဲ့ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
နိုဝင်ဘာလရက်နေ့3ရက်တို့မှာစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ခဲ့တဲ့သခိုင်းတိုင်းကလေးမျိုးအနီးကနှချောင်းနှမြောင်းချောင်းခွားကြီးရွာတွေထဲမှာစစ်တပ်ကတဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။ကြီးရွာသားတွေဟာစစ်ပြေးလူရောက်ကိုတင်းဆောင်နေရပြီးတချို့ကကြီးရွာဖုံးကြီးကျောင်းမှာခိုးလုံနေရတာပါ။နှချောင်းကြီးရွာမှာခိုးလုံနေတဲ့စစ်ပြေးဆောင်မျိုးသားတချို့ကိုစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့နှချောင်းကြီးရွာဒေသခံတူကပြောပါတယ်။
အခုနှချောင်းနဲ့မြောင်းချောင်းကွာဒါလည်းမရှိပါသေးဘူး။တက်တာထက်တာတော့ကျွန်တော်တို့မကြားရသေးဘူး။ဒါပေမဲ့ဒီအရှိပိုင်းမှာအမီးရောင်ကပေါက်သွားတဲ့အိမ်ပါဝင်ပြီးမှပေါက်နေတယ်လို့ပြည်ရသားတွေအခုဒီရှောင်းနေရတော့မှခင်ဗျာ။ဒီလိုရရှောင်းနေရတဲ့ခင်ဗျာဆိုနာကဖုံးကြောင်းမှလည်းဝင်ပြီးမှဒီပြည်သူကိုခေါ်သွားတယ်။ဒီလိုဒီလိုသားတွေကအခုပြည်ရမရှိတော့ရှောင်းနေကြတာဖုံးကြောင်းမှများတော့ပြည်ရှောင်းနေကြတယ်။အိမ်မှာအိမ်မှာဝင်ခေါ်တယ်ပြီးတော့နားမှလည်းပြည်ရထားဘူး။အခုကျွန်တော်တို့ဒီကလောက်တော့ကြားတော့ကတော့အလုံးပေါင်း5ရောက်6လောက်တော့ခေါ်သွားပြီဒီလိုအလိုဖုံးကြောင်းနေပေါ့ခေါ်သွားတော့ဒီနှချောင်းလေးကဖုံးကြောင်းကြောင်ကခေါ်သွားတာဒီကန်စားတော့တာဖြစ်အစ်စ်နဲ့အစ်စ်ကိုပဲဒီကထားပြီးတော့သူကြည့်နေကြလိုအပ်တာကတော့အများကြီးပေါ့ကြာဒီကတော့မဒီကိုပဲပြီးနေကြတယ်ခင်ဗျာ
နိုမာနေ့ကကလေးမျိုးကနေလာတဲ့စစ်ကောင်စီရင်နှန်းကိုဒေသခံကာကွယ်တပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့လို့စစ်ကောင်စီတပ်သားတို့တည်ဆုံတန်ရာရခဲ့ပြီးတဲ့နောက်နိုမာ3ရက်မှာစစ်တပ်ကနေမြေရှင်းလင်းမှုတွေလုပ်နေပြီးလက်နက်ကြီးတွေနဲ့လည်းလူနေအိမ်တွေရှိရတဲ့တိုက်ခတ်တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ခတ်မှုကြောင့်နေအိမ်တို့မိလောင်နေပြီးနှချောင်းကြီးရွာသား3ဦးတည်ဆုံပြီး4ဦးထက်မနည်းတန်ရာရခဲ့ပါတယ်။တိုက်ပွဲတွေပြင်းထန်လာနိုင်တဲ့အတွက်အဲ့ဒီဒေသပဲမော်တော်ယာဉ်တွေထပ်တန်းသွားလာတာမလို့ဖို့နဲ့တိုက်ပွဲဖြစ်ရင်ဘေးလူရာဒိန်းဆောင်ပြီးကြိုတင်ပြင်ဆင်တာတွေလုပ်ဖို့ကလေး PDF ကထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ဒါနဲ့ပတ်သက်ပြီးတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။တစ်ဆက်တည်းမှာပဲမကွေးတိုင်းနဲ့ကလေးကံငောလမ်းမကကြီးရွာတစ်ခုဖြစ်တဲ့နှမ်းခါကြီးရွာမှာလည်းစစ်ပြေးဆောင်နေရတာတလာနီးပါးရှိလာပြီးဖြစ်တဲ့အတွက်စီးပွားအကူအညီတွေလိုအပ်နေလို့တကြီးပိုင်းတွေကတည်ဆုံးမှုတချို့ရှိခဲ့တယ်လို့နှမ်းခါဒေသခံတူကပြောပါတယ်။
ဒီလိုတွေကကျွန်တော်တို့ကျန်းမာရေးကစီးပွားရေးလိုအပ်နေတယ်ဗျ။ချားနာတဲ့လူတွေတွေ့အားစီးတွေအဓိကလိုအပ်တယ်ဗျ။ဟုတ်ဟုတ်။အဲလူကြီးတွေကတို့အားပြည့်တယ်ပေါ့နော်စစ်ပြေးဆောင်ရတဲ့အတွက်တော်တော်လေးပြန်ပြီးတော့အပြည့်ပြီးမှပဲအခုဆိုအားစီးလိုက်နေရတယ်ဗျ။အခုဒီဆုံးမှုကြီးရဲ့တပိဆောင်လေးကတော့ဒီမှာစီဝါအကူတမှုခံဖို့ဟိုဒီမှာလိုကောင်းကောင်းမပြည့်စုံဆောင်ဆောင်မရဘူးဗျ။တေဆုံးမှုကအားလုံးစုကို6ဦးလောက်ရှိသွားပြီဗျ။အခုတေဆုံးမှုဆိုရင်ဒီကြီးတဲ့ဘိုင်းကတပိဆောင်လေးကတရားနာတစ်နှစ်ဆောင်ပါလေဗျ။ဟုတ်အခုဒီလာတိုင်းမှာကိုက3ယောက်လောက်ရှိသွားပြီဗျ။အရင်လားကဆိုရင်တော့3ယောက်လောက်ပြ6ယောက်လောက်ရှိသွားပြီဗျ။ဟုတ်ဟုတ်ကဲ့လာလူရဲ့လူကြီးလုံးလုံးစင်မှာမရှိဘူးပြဟုတ်ဘာလို့လဲဆိုလိုင်းကြီးလည်းမရအင်တာနက်လိုင်းကြီးလည်းမရဘူးဖုန်းလိုင်းကြီးလည်းဖြတ်ထားတာဗျ။ဒီတိုင်းမှာအခုဒီဖုန်းလိုင်းကြီးလည်းကိုယ်လုံးကလီရောရော MTO ဖြတ်ထားလိုက်ဗျ။အ
ိမ်ကောင်စုတထောင်ကျော်ရှိတဲ့နှက်ခရွာမှာပြီးခဲ့တဲ့စက်တင်ဘာ10ရက်နဲ့13ရက်နေ့တွေကဒေသခံကာကွယ်ရေးဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတည်ခဲ့ပြီးနေအိမ်တွေမီးရှို့ခံရတာကြောင့်နေအိမ်အလုံး40ကျော်မီးလောင်ဆုံးရှုံးခဲ့ရပါတယ်ခင်ဗျာ။